မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇူလိုင်လ10ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေခင်းအစီအစဉ်တွေကိုကျွန်မမြတ်သင်းအောင်ကတာဝန်တင်ဆက်သွားပါမယ်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်ဒီနေ့မှာတော့နေတိုးမာမိတ်ဖွဲ့ဝင်အနေနဲ့ကောင်ဝေး3စီတွင်200ရင်းတွင်းမြင့်300ဖို့သဘောတူလိုက်ပြီးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေအချိန်မြင့်လာနေပေမဲ့ဆွေးနွေးညှိနှိုင်းမှုအမေရိကန်နဲ့ဆက်သွယ်ပြောဆိုနေရမှာရှိတဲ့ကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့တူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ပြည်အောင်စုငင်းငင်းညီလာခံ20တရာစုပင်လုံတက်တရအစည်းအဝေးကိုနေပြည်တော်မှာကျင်းပနေတာမှာညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေမှာဘလို့ရလက်တွေရလာမလဲဘာရီဆွေးနွေးအဖြေရှာဖို့လိုအပ်နေတယ်လဲဆိုတာနဲ့ပတ်သက်ပြီး
ကျွန်တော်တို့ကလုံခြုံရေးကဏ္ဍပြုပြင်ကြောင်းလေးကြီးကိုလည်းမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒီလိုတော့ဖြည့်လေရှာလေ
နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိမ့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ20တရာစုပင်လုံငင်းချင်းဆွေးနွေးပွဲအပြင်ပန်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အာဏာပိုင်တွေတွေ့ဆုံခဲ့ကြတဲ့အပေါ်ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံမှာသတင်းသမားတွေအတွက်သတင်းရယူခွင့်နဲ့သတင်းလွတ်လပ်မှုဟာအရင်ကထက်ပိုပြီးအခက်အခဲစိန်ခေါ်မှုတွေရှိနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကအကြေညာပေးကြပါအောင်ရှင
်မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးတုံးစိတ်တွေ200ရင်းတို့အများဆုံးတုံးမြင့်တုံးဆွဲသွားဖို့သဘောတူလိုက်ပြီဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်နေတိုးမာမိတ်ဖွဲ့ရုံးချုပ်ရှိရာဘယ်ဂျင်နိုင်ငံဘရပ်ဆဲမြို့ကနှစ်ရက်ကြာနှစ်ပတ်လည်ထိတိဆွေးနွေးပွဲဒီနေ့အဆုံးသတ်ချိန်မှာပဲသမ္မတထရန့်ကပြောလိုက်တာပါယူကရိန်းနဲ့ဂျော်ဂျီယာတို့ကတက်ရောက်ခဲ့ကြတဲ့တကယ်ပဲစီးပွားပွဲတစ်ခုအတွင်းမာမိတ်ဖွဲ့ဝင်တွေကာကွယ်ရေးတုံးစိတ်တုံးမြင့်သမ္မတထရန့်ကထပ်မံတောင်းဆိုခဲ့တာကြောင့်နေတိုးဖွဲ့ဝင်တွေသာပါဝင်တဲ့အစည်းအဝေးတစ်ခုကိုရုတ်တရက်စီစဉ်ခဲ့ရပြီးနောက်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်နေတိုးဖွဲ့ပေါ်ယုံကြည်မှုရှိပေမဲ့လည်းနှစ်ပေါင်း80နီးပါးကြာမာမိတ်ဖွဲ့ထဲမှာအမေရိကန်ကမမျှမတဆက်ဆံခံခဲ့ရကြောင်းလည်းသမ္မတထရန့်ကပြောခဲ့တာပါနေတိုးဖွဲ့ရဲ့ဝင်ထုတ်ဝင်ပို့ကို80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလောက်ထိအမေရိကန်ကပံ့ပိုးပေးနေရတာအခွန်ထမ်းအမေရိကန်ပြည်သူတွေအတွက်မတရားဘူးလို့လည်းပြောဆိုခဲ့ပါတယ်အမေရိကန်လွှတ်တော်ရဲ့အတည်ပြုချက်ရယူစရာမလိုပဲနေတိုးဖွဲ့ကနေအမေရိကန်ထွက်ဖို့သမ္မတကဆုံးဖြတ်နိုင်ပေမဲ့အခုခါမှာတော့ဒါမျိုးလုပ်ဖို့မလိုတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲဆက်တင်ခဲ့တဲ့မနေ့ကတည်းကကျန်ဖို့ဝင်နိုင်ငံတွေကာကွယ်ရေးတုံးစီတွန်းမြင့်ရေးတောင်းဆိုနေတာဖြစ်ပါတယ်
ဘယ်လ်ဂျီနိုင်ငံပြည်ဆင်မျိုးချေဆိုင်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်ဖြစ်လာရေးဆွေးနွေးမှုတွေကိုအရင်ယူဂိုစလာဗီးယားသမ္မတနိုင်ငံမှာပါခဲ့တဲ့ဒီမက်ဆီဒိုနီးယားနိုင်ငံအနေနဲ့စတင်စပြုဆောင်ရွက်ဖို့နေတိုးအဖွဲ့ကတရားဝင်ဖိတ်ကြားလိုက်ပါတယ်။နိုင်ငံပေါင်း29နိုင်ငံကနိုင်ငံအကြီးအကဲတွေတက်ရောက်ကြတဲ့နေတိုးထိပ်သီးဆွေးနွေးပွဲအပြီးမကြာခင်မှာပဲအချိန်တိုကြာစောင့်ဆိုင်းနေကြရတဲ့ဒီဖိတ်ကြားချက်ကိုကြေညာလိုက်ကြပါနေတိုးအဖွဲ့အနေနဲ့မက်ဆီဒိုနီးယားနိုင်ငံအဖွဲ့ဝင်ဖြစ်လာရေးကိုအမြဲတမ်းဆက်ပြီးတော့တကားဖွင့်ထားတာဖြစ်ပါတယ်လို့နေတိုးအဖွဲ့အထွေထွေမှုချုပ်ယန်စတိုတန်ဘတ်ကပြောပါတယ်။Green နဲ့ Macedonia နိုင်ငံအကြားပြီးခဲ့တဲ့လတုန်းကရယူခဲ့တဲ့သမိုင်းဝင်သဘောတူညီချက်ကို NATO အဖွဲ့ကကြိုဆိုသလိုNATO အဖွဲ့ဝင်ဖြစ်လာရေးဆွေးနွေးပွဲတွေစတင်မှုအတွက် Macedonia အစိုးရကိုဖိတ်ကြားဖို့အတွက်ကိုလည်းသဘောတူခဲ့ကြတာဖြစ်တဲ့နိုင်ငံရဲ့နာမည်နဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောတူညီချက်နောက်ဆုံးအဆင့်လှုပ်ဆောင်စရာတွေပြီးတာနဲ့ Macedonia နိုင်ငံဟာ NATO ရဲ့30မြောက်အဖွဲ့ဝင်နိုင်ငံဖြစ်လာမှာပါလို့ Mr. Stoltenberg ကပြောပါတယ် Green နိုင်ငံဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တဲ့ Macedonia ရဲ့နာမည်နဲ့ပတ်သက်လို့ Green နဲ့ Macedonia တို့ကြားအငင်းပွားမှုတွေပြီးခဲ့တဲ့လတုန်းကမှအဆုံးသတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီလိုအဆုံးသတ်နိုင်ခဲ့တာကြောင့်လဲ Macedonia အထက် NATO အဖွဲ့ဝင်ဖြစ်လာရေးလမ်းပွင့်လာခဲ့တာပါMacedonia နိုင်ငံအစားမြောက်ပိုင်း Macedonia သမ္မတနိုင်ငံအဖြစ်တရားဝင်ပြောင်းလဲခေါ်ဝေါ်သတ်မှတ်ဖို့နှစ်ဖက်သဘောတူခဲ့ကြတာဖြစ်ပြီးတော့ဒီနာမည်အသစ်ကိုတော့ Macedonia ပြည်သူတွေကလူလူဆန္ဒခံယူပွဲကျင်းပပြီးအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်ရှင်
တွင်းကုန်ကုန်တွင်းမြင့်ကောက်ခံမှုတွေရောအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအချိန်မြင့်လာနေတဲ့ပေါ်ဆွေးနွေးညှိနှိုင်းမှုအမေရိကန်နဲ့ဆက်သွယ်ပြောဆိုမှုတွေမရှိတဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့အနိုင်ကျင့်တဲ့စီးပွားရေးမူဝါဒတွေဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကဆက်ဆွဲပြီးတုံ့ပြန်အရေးယူတဲ့အနေနဲ့ဩဂုတ်လကုန်ကစလို့ဒေါ်လာဘီလီယံ200တန်မှု မိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်သွားဖို့အမေရိကန်ကအင်္ဂါနေ့တုန်းကပဲကြေညာထားတာပါ။တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောက်ဖန်ကတော့တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်စစ်ပွဲမဖြစ်ချင်ပေမဲ့ဖြစ်လာရင်လည်းကြောက်နေမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ရဲ့ကုန်သွယ်ဆရာမူအရာနဲ့ပတ်သက်လို့တရုတ်နိုင်ငံမှာအခြေစိုက်ထားတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့အမေရိကန်ဆိုရကိုစီယုံပြောဆိုကြဖို့လဲတရုတ်ကုသရေးဝန်ကြီးဌာနကတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်လုပ်ငန်းတွေကိုသဘောထားကောက်ယူခဲ့တဲ့စစ်တမ်းတစ်ခုထဲမှာတော့နည်းပညာတွေကိုအတင်းအကျပ်လွှဲပြောင်းတာကိုထိ ंछ ုပ်ဖို့ပါဝင်သွင်းကုန်ဝင်တုံးမြင့်တဲ့အစီအစဉ်ပေါ်အများစုကစန့်ကျင်ခဲ့ကြတာပါ။ဒီချိန်မှာပဲတောင်ကိုရီးယားနိုင်ငံကဟိုတိုင်းကားလုပ်ငန်းရဲ့အလုပ်သမားတမကကသွင်းကုန်စီးကျမှုစီးပင်းတဲ့ကြောင့်အမေရိကန်မှာအလုပ်ကိန်း 2,000 လောက်ဆုံးရှုံးနိုင်တဲ့ကြောင်းဒီနေ့ပဲသတိပေးပြောကြားလိုက်ပါတယ်။
Federal ဆိုရာစုံစမ်းစစ်ဆေးရေးဘူရို FBI ဟာသမ္မတ Donald Trump ကိုဆန့်ကျင်ပတ်လိုက်တာတွေရှိနေတဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ Outlook Committee နှစ်ရက်ရဲ့ရှေ့မှောက်မှာဒီကနေ့ FBI အရာရှိတအူထွက်ဆိုဖို့ရှိပါတယ်။2016သမ္မတရွေးကောက်ပွဲ Trump ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ Trump အနိုင်ရရေး Russia ပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူး Robert Mueller အတွက်အခုစစ်ဆေးခံမဲ့ FBI အရာရှိ Peter Strzok ဟာပြီးခဲ့တဲ့နှစ်အထိအလုပ်လုပ်ခဲ့တဲ့သူဖြစ်ပါတယ်။FBI ရှင်းနေဟောင်း Lisa Page နဲ့သူနဲ့ကြားမှာ Trump ကိုမကြိုက်တဲ့အကြောင်းတွေကိုအပြန်အလှန်စာတိုရေးပို့ခဲ့ကြတာတွေပြီးခဲ့တဲ့နှစ်ကလူသိရှင်ကြားဖြစ်ခဲ့ပြီးတဲ့နောက်တာဝန်ကနေဖယ်ရှားခံခဲ့ရတာလည်းဖြစ်ပါတယ်။ Starshock နဲ့ Page တို့ဟာ2016ခုနှစ်တုန်းကချစ်ကြိုက်နေခဲ့ကြသူတွေဖြစ်ပြီးတော့သူတို့နှစ်ဦးစလုံးဟာနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ရဲ့ email ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်။Starshock နဲ့ Page တို့ကြားအပြန်အလှန်ရေးပို့ခဲ့တဲ့စာတွေကိုကြည့်ရင် Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးရွယ်ချက်နဲ့တမင်လှုပ်ကြံဖန်တီးထားတာထက်မပိုဘူးလို့သမ္မတ Trump ကပြောပါရယ် Starshock ကတော့အောက်လွှတ်တော်တရားရေးကော်မတီနဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုစောင့်ကြည့်တဲ့အောက်လွှတ်တော်ကော်မတီဒီကော်မတီနှစ်ရက်ပေါင်းကြားနာပွဲမှာဒီကနေ့ထွက်ဆိုမှာပါပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီကော်မတီနှစ်ရက်ရှေ့မှောက်မှာပဲတကပိတ်ကြားနာစစ်ဆေးခံခဲ့တာဖြစ်ပါရယ်ရှင်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီမြေကတဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကအဓိကစစ်ကန်တစ်ခုကိုတာလီဘန်တပ်ဖွဲ့တွေစီးနင်းတိုက်ခတ်ရာကစစ်သား30ထက်မနည်းသေဆုံးပြီး18ယောက်တရားရသွားပါတယ်။ဒါကပြင်းနဲ့ကွာဂျာကာခရိုင်ကအယုံတက်ချင်တိုင်ငယ်ရုတ်တရက်စီးနင်းတိုက်ခတ်မှုတွင်ထိရိုက်သေဆုံးမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုခဲ့တယ်လို့အာဖဂန်စစ်တပ်ပိုင်းစစ်ကန်တွေကစစ်သုံးဆောင်ပစ္စည်းတွေကိုလည်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ကြတာပါ။စီးနင်းမှုနောက်ပိုင်းအပြန်အလှန်တိုက်ခတ်မှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတပ်ဖွဲ့တွေကိုတိုက်ထုတ်ဖို့အာဖဂန်စစ်တပ်ကမြေပြင်တိုက်ပွဲတွေကိုလေကြောင်းကနေစစ်ကူပေးခဲ့တဲ့အကြောင်းလဲပြည်내အစိုးရပြောခွင့်ရသူဆူနာတူလာတီမိုယူကပြောဆိုခဲ့ပါတယ်။အစိုးရတပ်ဖက်ကတေဆုံးသူ40လောက်ထိရှိတယ်လို့လည်းသတင်းတချို့ကဖော်ပြခဲ့ကြတာပါ။တာလီဘန်တပ်ဖွဲ့ဖွဲ့ကတက်နီဒူးတပ်ဖွဲ့ရဲ့စီးနင်းတိုက်ခတ်မှုအတွင်းမှာတော့ညချင်မှမြောင်းတွေကိုပါအသုံးပြုခဲ့ကြတဲ့အကြောင်းလဲအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်ဖွဲ့ပြောခွင့်ရသူကတော့စစ်ကန်တစ်ခုလုံးကိုမထိန်းချုပ်နိုင်ခင်မှာပဲကစ်ကစ်စစ်တခုကိုလည်းသိမ့်ပိုက်နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီနေ့မှာပဲအာဖဂန်နိုင်ငံရှေ့တောင်ပိုင်းကဂါဇနီပြည်နယ်မှာရှိတဲ့တာလီဘန်စစ်မြေစီဘွယ်တခုကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွင်သဘုံ24ယောက်သေဆုံးပြီး18ယောက်ဒဏ်ရာရခဲ့ကြောင်းလည်းဒီနေ့မှာပဲအာဖဂန်ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
။ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားခဲ့တဲ့အမေရိကန်စစ်သုံးပန်း200ရဲ့ကျွမ်းကျန်ရုပ်အလောင်းတွေကိုမြောက်ကိုရီးယားအစိုးရကပြန်ပို့ပေးခဲ့ပြီလို့ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုသူတို့ဆက်သွယ်နေပါတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီအကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်အလောင်းတွေကိုပြန်ပို့ပေးမယ်ဆိုပြီးတော့ကတိပြုပြောခဲ့တာပါ။ကာကွယ်ရေးဌာနလက်အောက်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီညွှန်ကြားရေးမှူးကယ်လီမက်ခီကတော့ဒီထိပ်သီးဆွေးနွေးပွဲပြီးချိန်ကစလို့အမေရိကန်ကိုပြန်ပို့တဲ့ပျောက်ဆုံးစစ်သည်ကျွမ်းကျန်ရုပ်အလောင်းဆိုတာဘာမှမရှိသေးတဲ့အကြောင်းပြောပါရစေ။ပျောက်ဆုံးစစ်သည်တွေကိစ္စဆွေးနွေးဖို့အတွက်မြောက်ကိုရီးယားနဲ့ကုလသမဂ္ဂအရာရှိတွေဒီကနေ့ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံမှာတွေ့ကြတဲ့အခါအမေရိကန်အေဂျင်စီလည်းပါဝင်မှာဖြစ်ပြီးတော့ဒီကိစ္စလုပ်ငန်းစဉ်တွေစတင်ကောင်းစတင်လာနိုင်ပွဲရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာဖွံ့ဖြိုးမှုနေတဲ့နိုင်ငံဖြစ်နေသေးတာကြောင့်အရင်စစ်ပွဲဖြစ်ပွားရာနေရာတွေမှာလမ်းတွေအဆောက်အဦတွေအများကြီးမရှိသေးတဲ့အတွက်ပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်အလောင်းအတော်များများကိုပြန်လည်ရှာဖွေတွေ့နိုင်တဲ့အနေအထားရှိနေတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအဖွဲ့ကပြောပါရရှင်။
ထိုင်းနိုင်ငံကလူငယ်ဘောလုံးသင်းဝင်တဲ့သတင်းနှစ်ပတ်ကြာပိတ်မိနေခဲ့တဲ့လှိုင်းကိုပြရတဲ့အဖြစ်ပြသသွားမှာဖြစ်ကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူကပြောလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဆန်းရွံ့နိုင်ခဲ့တဲ့ဒီဒေသဟာတက်ရှိပြရတဲ့တစ်ခုဖြစ်ထိုင်းနိုင်ငံမှာလူများကိုဆွဲဆောင်နိုင်မဲ့နေရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ခဲ့သူနရောင်ဆက်အိုဆိုတနာခွန်ကသတင်းတောက်တွေကိုပြောလိုက်တာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ကဲမှာရှိတဲ့လှိုင်းကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေးကြီးရာကပိတ်မိနေခဲ့တဲ့ဘောလုံးသင်းဝင်တွေကိုတော့ဆယ်ရက်ကျော်မှပဲပရိရှတ်ရင်ကုန်သမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတ်ဖြစ်တဲ့သူကိုတော့ပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့သုံးရက်စတဲ့ကဲထုတ်ခဲ့ကြတာပါ။ကယ်ဆယ်ဖို့ကြိုးပမ်းမှုအတွင်းထိုင်းရီတက်ကအထူးရီတက်ဖော်ဝင်ဟောင်းတူဦးလည်းမတော်တဆတည်ဆုံခဲ့ပါတယ်။လိုင်ကူထဲမှာ18ရက်ကြာပိတ်မိနေခဲ့တဲ့လူငယ်ဘောလုံးသင်းဝင်တွေကိုနိုင်ငံကကျွမ်းကျင်သူတွေရဲ့အကူအညီနဲ့ကယ်ဆယ်ဖို့ကြိုးပမ်းခဲ့ရကကမ္ဘာတဝန်းကစိတ်ဝင်စားခဲ့ကြတဲ့အတွက်လည်းအခုအခါရုပ်ရှင်ဖြစ်ကြိုက်ကူဖို့ဟောလိဝုဒ်ကလည်းစတင်စီစဉ်နေကြပါပြီ။
ဂျပန်နိုင်ငံအနောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကမိုးများပြီးရေကြီးရေရှမ်းတာတွေနဲ့မြေပြိုတာတွေကိုဆူဆူဝါကျုံခဲ့ရပြီးတဲ့နောက်တိုက်ဆုံသူ200ထက်မနည်းရှိတယ်လို့ဂျပန်အစိုးရကအတည်ပြုပြောပါရယ်။နောက်ထပ်လူတွေအများပြားပျောက်ဆုံးနေသေးပဲလို့လည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့တိုကျိုမြို့မှာကျင်းပတဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းအဖွဲ့အစည်းအဝေးမှာအစိုးရဝန်ကြီးတွေကိုပြောခဲ့ပါရယ်။ပျောက်ဆုံးနေသူတွေကိုပြန်တွေ့နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေနဲ့စေတနာဝန်ထမ်းထောင်ထောင်ချီဟာအပျက်စီးပုံတွေချမှာဆက်လက်တူးဆွရှာဖွေနေကြပါရယ်။စံချိန်တင်လာအောင်မိုးများခဲ့တာကြောင့်ရေကြီးရေရှမ်းမှုတွေနဲ့မြေပြိုတာတွေဆူဆူဝါဖြစ်ခဲ့ပြီးနေရာတော်များများမှာလူနေအိမ်တွေမြေမြုပ်ခဲ့ရတာပါ။ဟီရိုရှိမာမြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာအသေအပြောက်အများဆုံးရှိခဲ့ပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြတဲ့သူတွေလည်း 9,000 လောက်ရှိပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာသွားခဲ့တာပါ။ဆက်လက်ပြီးသတင်းဆောင်မတွေကိုတင်ပြပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတရုတ်နယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နှစ်ဖက်ရည်တည်ချက်တွေကိုအပြန်အလှန်ဆွေးနွေးခဲ့တယ်လို့သိရပါတယ်။21ရာစုပင်လုံညီလာခံလမ်းကြောင်းတိုင်းမဟုတ်ပဲတီးခြားလမ်းကြောင်းတစ်ခုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထည့်ဖို့မြောက်ပိုင်းအဖွဲ့ရဲ့စဉ်းစားချက်တရက်ကိုလည်းဒေါင်ဆန်းစုကြည်ကိုအဆိုပြုခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် KIO ခေါင်းဆောင်ဗိုလ်ချုပ်ဂုံမော်ကသတင်းတောက်တွေကိုပြောပါတယ်။21ရာစုပင်လုံငြိမ်းချမ်းရေးဆွေးနွေးပွဲအပြင်ပန်းမြောက်ပိုင်းမဟာမိတ်တွေနဲ့အာဏာပိုင်တွေတွေ့ဆုံခဲ့ကြတဲ့အခြေအနေပေါ်နေပြည်တော်မှာငြိမ်းချမ်းရေးဆွေးနွေးပွဲသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
ဒီလိုဆိုရရှိတဲ့တင်ရဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့ဒီမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့မှာဒီ bilateral ထိုးထားတဲ့အဖွဲ့၄ဘွဲ့နဲ့ပြီးကြတွေ့တယ်။နောက်၃ဘွဲ့နဲ့ပြီးကြတွေ့တယ်လို့သိရပါတယ်ဗျ။အဲဒီ၄ဘွဲ့ကတော့ကျွန်တော်တို့ KIO ပါမယ်၊ WA ပါမယ်၊ MINA ပါမယ်၊နောက် SSCB ရှမ်းပြည်ပေါ့လေ၊ WAI ဖွဲ့ပါမယ်ပေါ့။အဲ့ဒီဖွဲ့နဲ့ဒေါ်ဆန်းစုကြည်ရဲ့ပြန်မှာပြေတယ်။နောက်ပိုင်းမှာတော့ရှင်ရဲ့ GNL တို့ကိုကန်တို့နော်ဤလိုဒီကိစ္စအံတော်နဲ့ဒီလိုဆိုပြမကြည့်ရပါလို့ဗျ။အ
ဲ့ဒီဆွေးနွေးပွဲအခြေအနေကိုရောဘာတွေများတည်ထားလဲ
။ဟုတ်ဆွေးနွေးပွဲအခြေအနေကတော့ကျွန်တော်ဒီ PR ဘုံချုပ်ကမှဒီပြောတာကတော့ကျွန်တော်ဒီ SPNCC ဘက်ကနေဒီတော့မှာ NCA နဲ့ NCA ဘက်မှာထားတဲ့အင်းတော်ကိုစက်စချီကိုဒီဟိုအနေနဲ့မှာဝါအပေါ်ကဒီကိစ္စဥကြောက်ကောင်နဲ့ပြကြရဲဆိုမျိုးနဲ့ပြရပါလို့ဗျ။ဒီ NCA လမ်းမရေးထိုးဖို့ကတော့ဒီဆက်လက်ဆွေးနွေးရအောင်လို့ဆိုတဲ့အခြေအနေမျိုးရှိတယ်လို့ပြောပါလေဗျ။ဒီလိုအချိန်မှာတော့မြောက်ပိုင်းဖွဲ့ရဲ့အနေနဲ့ဒီ27တင်ပုံကိုစီဝင်ရမှာမဟုတ်ဘဲနဲ့ပြီးကြံပေါ့လေ။လမ်းကြောင်းတစ်ခုဖွင့်ပြီးပုံမှန်ပြည့်စုံဆွေးနွေးဖို့ပြင်ဆင်နိုင်လာခဲ့တယ်ဆိုတော့ပြောပါလေဗျ။ဒီ FPNC ကတော့အတိအမှတ်ပြည့်တယ်မပြည့်စုံတဲ့အကြောင်းအရာကိုမဆွေးနွေးဖြစ်နေတဲ့မြောက်ပိုင်းဖွဲ့ရဲ့ဒီ engineering senior company ကပုံမှန်ဆက်လက်ပြည့်စုံနိုင်ဖို့အတွက်ကိုအလေးထားရှိနေရဆိုတော့သိရပါတယ်ဗျ။အ
ဲ့ဒီပုံမှာအစိုးရဘက်က
တော့အဲ့ဒီဟာကတော့နှစ်သက်စလုံးကတော့အဲ့ဒီပုံမှာသဘောတူကြတဲ့အနေအထားမျိုးပြောပါလေ
။မနေ့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့အခြေအနေလေးလည်းဆက်ပါအောင
်။ဒီဟာတော့ကျွန်တော်တို့ဒီရှမ်းဘက်ကခေါင်းဆောင်တွေနဲ့ရောဒီလိုသဘောတွေ့တော့မေးကြည့်တဲ့အနေအထားတွေရောဒီကနေ့ဗိုလ်ချုပ်ကမှပြောထားတဲ့အနေအထားကြီးရောဆိုရင်တော့ဒီတက်ချုံနဲ့အဖွဲ့တွေနဲ့တွေ့တဲ့အခါမှာတော့အဲ့ဒီတဘောပြေဆုံးကြလည်းဖြစ်တယ်အပြည့်တဘောဆောင်တဲ့ဆွေးနွေးမှုကြီးရှိတယ်ဆိုတဲ့သဘောများမျိုးသိရတယ်နောက်တစ်ချက်ကတော့တချို့မဆွေးနွေးတဲ့အဓိကဆွေးနွေးတာကတော့ဒီလိုကြားမှာရှိတဲ့အနေအထားတွေကိုဆက်လက်ညှိနှိုင်းဆွေးနွေးဖို့အတွက်လမ်းကြောင်းရှာဖို့မှာကြောက်ကြမယ်ဆိုတဲ့သဘောမျိုးပုံမှာသဘောတူရဲ့သဘောမျိုးပြောပါတယ်ခင်ဗျာ
ဒီမဟာမိတ်အဖွဲ့နဲ့တွေ့ဆုံမှုတွေမှာတို့ကခွဲပြီးတွေ့တယ်ခွဲပြီးတွေ့ကြတယ်ပေါ့နော်ခုနကကိုကန်းတို့ဘာလို့မဟုတ်တာတပိုင်းပေါ့နော်ဒီဘွဲကတတုံသုံးဘွဲတတုံလို့တွေ့ကြတယ်ဘာဖြစ်လို့အဲ့လိုမျိုးဟာဖြစ်ကြတာ
ညပိုင်းကခုနှစ်ဖွဲ့လို့ပြောတဲ့အချိန်မှာကျွန်တော်ဘာလျက်ဆက်လို့ပြောတဲ့ဒီတော်စုစစ်စာချုပ်ချုပ်ဆိုထားတဲ့အဖွဲ့ရှိတယ်။လုံးဝဒီအစိုးရနဲ့ဆွေးနွေးပြီးတော့ဗာလဘောတူညီချက်မှာချုပ်ဆိုထားတဲ့အဖွဲ့ရှိတယ်ပေါ့လေ။အဲဒါဆိုတော့ချုပ်ဆိုပြီးတာဆိုးရနဲ့အဲဒီတော်စုအစင်သဘောတူညီချက်တွေပါလေရရှိပြီးတာဖွဲ့ပြီးဖြစ်တဲ့ကြောင့်သူတို့ကိုဒီကဲပြေဆိုင်ရဲ့သဘောမျိုးတစ်ခုပါလေ။နောက်ကျန်တဲ့ဖွဲ့တွေကတော့ဒီ GNL ပလောင်ဖွဲ့တွေကိုကနောက်ပြီးတော့ချက်ခိုင်းဖွဲ့တွေဒီလည်းလည်းရေးထုတ်ခဲ့တာမရှိဘူးသူတို့နဲ့ကပြည်ဆိုင်ဆွေးနွေးတဲ့အပေါ်မျိုးကိုပြီးရပါတယ်ဗျ
။ဒီနေ့ကပထမတော့သူတို့သတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးလဲပြောတာနေကြားနေပါတယ်။သတင်းစာရှင်းလင်းပွဲလုပ်ဖြစ်လား
။သတင်းစာရှင်းလင်းပွဲမလုပ်ဖြစ်ပါဘူး။အခုထိကတော့မလုပ်ဖြစ်ဘူး။ကျွန်တော်တို့ဒီမှာတော့သူတို့တည်တဲ့ဟိုတယ်မှာပေါ့လေ။ဟိုတယ်မှာတော့သတင်းသမားတွေနေရလဲသတင်းစာရှင်းလင်းပွဲလုပ်ဖို့ကြိုးစားနေလို့ရှိတယ်ဗျာ။ဆောင်းနေကြပါတယ်။ကျွန်တော်တို့ကတော့ကျွန်တော်ပြီးတော့ဆိုလို့ရှိရင်သူတို့ဖွဲ့ထည့်အောင်ခေါင်းဆောင်တချို့နဲ့ကျွန်တော်တို့ဒီရုပ်သံနဲ့လည်းဒီလိုပြေဆုံးနေစရာလေးကြည့်ကြပါလေ
။နောက်တစ်ခုကဒီညီလာခံမှာတရုတ်ရဲ့ပါဝင်မှုကတော်တော်လေးအဲပါဝင်မှုအခန်းကဏ္ဍတော်တော်လေးကြီးမားတာကိုလည်းတွေ့ရပါတယ်။အဲ့ဒီပုံမှာဘယ်လိုသုံးသပ်သလဲ။နောက်ညီလာခံတက်တဲ့ကိုယ်စားလှယ်တွေရဲ့အမြင်ကရောဒီပုံမှာဘယ်လိုရှိလဲ
။အစိုးရနဲ့ဒီညပိုင်းဖွဲ့တွေမှာဟာတော်တော်လေးအချိန်ကြီးကျင်းလာပြီးတဲ့အလေးထားမြင်မှာဒီတရုတ်အစိုးရကဒီမှာဒီဒီကိုယ်စားလှယ်ပေါ်မှာဒီကိုယ်စားလှယ်ကြောင်းဆောင်ရည်ပြင်းနေကြကြောင်းမလို့သူတို့ညီလာခံကိုဖိရောက်လာတဲ့အချိန်ရှိတယ်ပြေဆုံးဖြစ်တာရှိတယ်ပေါ့လေဒီရင်းချင်းလုံအောင်ဆိုတော့မဖြစ်ပြေဆုံးစီးနေဘူးအချိန်ကြီးဒီမဖြစ်နိုင်တော့လောက်အောင်ပြင်းလာတဲ့အချိန်ကြီးမျိုးရှိနေတဲ့အနေအထားမှာဒီကျေစီရဲ့ဂျာဝန်ဆောင်ရည်မှုနဲ့ဒီလိုမျိုးပြေဆုံးမှုကိုစဖြစ်လာရင်ဆိုရတော့ဒီဟာဒီကျေပြည့်ရဲ့အခန်းကဏ္ဍရောရေးကြီးရဲ့အရာမှာရုပ်ပြလို့ရမယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါကိုမိုးသောကျေးဇူးပါပဲကျွန်တော်တို့အဲဟိုထူးခြားတာရှိရင်လည်းဟိုဟာပြောပါအောင်ဗ
ျကိုရန်နိုင်ဆက်သွယ်မေးမြန်းထားတာပါဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ပြည်အောင်စုငင်းငင်းညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာမနေ့ကကျင်းပနေတာမှာညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေမှာဘလို့ရလဒ်တွေရလာမလဲဘာတွေဆွေးနွေးဖြေရှာဖို့လိုအပ်နေတယ်လဲဆိုတာနဲ့ပတ်သက်ပြီးအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကစူးစီးတင်ဆက်ထားပါတယ်
27ရာစုပင်လုံညီလာခံမှာပြည်အောင်စုငင်းငယ်ရေးဆွေးနွေးမှုပူးကြွဲကော်မတီ UPDJC ကဆုံးဖြတ်တဲ့ကဏ္ဍလိုက်သဘောတူညီမှုရထားရဲ့အချက်ဆက်နှက်ချက်ကိုဆွေးနွေးကြမှာဖြစ်ပြီးဒီဆွေးနွေးချက်တွေဟာငင်းငယ်ရေးအတွက်ထိရောက်တဲ့နည်းလမ်းဖြစ်လာဖို့နိုင်ငံရေးလေးလာသူတွေနဲ့ရပ်ပတ်အဖွဲ့အစည်းတချို့ကလိုလားကြပါတယ်အဖြစ်အပျက်လက်မှတ်ရေးမထိုးရသေးရဲ့ဝါဦးဆောင်တဲ့မြောက်ပိုင်းမာမိတ်အဖွဲ့လည်းပင်လုံညီလာခံကိုတက်ရောက်နေပါတယ်ညီလာခံအဖွဲ့မင်းကုန်းမှာနိုင်ငံတော်အတိုင်ပင်ခံနဲ့ကာဝေးဦးစည်းချုပ်ကငင်းငယ်ရေးကို2020မတိုင်ခင်ရအောင်လုပ်ပေးမယ်လို့ပြောသွားပါတယ်ငင်းငယ်ရေးမှာအစိုးရနဲ့တက်မတော်လက်တွဲပူးပေါင်းဆောင်ရွက်နိုင်ဖို့ကအရေးကြီးကြောင်း NCA လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး CNF ကဒေါက်တာဆလိုင်းရှံမုံစခေါင်ကအခုလိုပြောပါတယ
်တက်မတော်ဖက်ကရောအစိုးရဖက်ကလောငင်းချင်ရေးကိုမရမကဆောင်ရွက်ပဲ2020မပြီးခင်လုပ်မယ်ဆိုရင်ဒါတိတ်ကောင်းတဲ့ဟာပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်ဖွဲ့စည်းပေးကဖက်ဒရယ်ပြည်ထောင်စုမှုနဲ့ပတ်သက်လို့ကျင်ဘာတွေဖြစ်တဲ့လဲဒီမိုကရေစီမှုနဲ့ဆင်ဘလို့ဖြစ်တဲ့လဲဆိုတော့ကျွန်တော်တို့အလုံးတင်ပြပြီးသားဖြစ်တယ်အဲ့ဒီပေါ်မှာဆိုရနဲ့တက်မတော်ကညှိနှိုင်းပြီးတော့ကျွန်တော်တို့ကိုဘေးတိုင်းတာထိလက်ခံနိုင်တယ်ဘေးတိုင်းတာဖြစ်ရတော့ခဏဆောင်ရပဲစသည်အားဖြင့်အစိုးရနဲ့တက်မတော်ကတန်ထင်းနဲ့ကျွန်တော်တို့ကိုတွန့်ပြန်နိုင်နေဆိုရင်2020မှာဘာမှမလုပ်နိုင်စရာအကြောင်းမရှိဘူ
းဒုတိယအကြိမ်27ရာစုပင်လုံညီလာခံကို2019ကကျင်းပတော့ကကဏ္ဍအားလုံးအတွက်42ချက်ဆွေးနွေးခဲ့ပြီး38ချက်သဘောတူညီမှုရခဲ့ပါတယ်ဆွေးနွေးရမယ့်အကြောင်းအရာ၏ထက်အရေးကြီးတဲ့အပိုင်းတွေကိုသာဆွေးနွေးပွဲမှာအဖြေရှာဖို့လိုအပ်ကြောင်းညီလာခံကိုပါဝင်သင့်ပါဝင်ထိုက်သောကုသလများအနေနဲ့တက်ရောက်လာတဲ့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့စည်းကဦးချင်းမီကအခုလိုပြောပါတယ
်ဘယ်နဲ့ချက်ရလဲဘလောက်ကြီးရသွားတယ်ဆိုတာကဘလို့အရေးကြီးတဲ့အချက်တွေကိုရတယ်အဲ့ဒီအရာကိုဆွေးနွေးအောင်မြင်တယ်ဆိုတာပို့ပြီးတော့ကျွန်တော်က
UPDJC မှာဆုံးဖြတ်ခဲ့တဲ့သဘောတူညီချက်မှာနိုင်ငံရေးကဏ္ဍမူဝါဒအတွက်2ချက်၊စီးပွားရေးအတွက်1ချက်၊လူမှုရေးအတွက်9ချက်၊မြေယာနဲ့သဘာဝပတ်ဝန်းကျင်အတွက်2ချက်စုစုပေါင်း12ချက်ရရှိခဲ့ပြီးအခုပင်လုံမှာဒီ12ချက်ကိုပဲအဓိကထားဆွေးနွေးသွားကြမှာပါ။အဲ့ဒီအထက်မှာလုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးမယ့်အကြောင်းအရာတော့မရှိပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေနဲ့လုံခြုံရေးအပိုင်းကိုညှိနှိုင်းဆောင်ရွက်တဲ့နေရာမှာစစ်တပ်ရဲ့ဆန္ဒသဘောထားကအရေးကြီးကြောင်းချင်းလူမှုအဖွဲ့အစည်းခွန်ရက်ကစလိုက်ရှာကုတ်တန်ကအခုလိုပြောပါရယ
်။အဲအကြည့်ကတော့စစ်တပ်ရဲ့စိတ်ဆန္ဒကိုအဓိကအရေးကြီးတာပေါ့။ဒီဘလောက်ထိဒီစိတ်ဆန္ဒဘလောက်ထိရှိသလဲ။အဲအဲ့ဒီပေါ်မှာပြင်တိုင်းသားတွေရဲ့လူချက်ကိုတကယ်ဒီရှိရောက်မှုရှိသလား။အဲအဲ့ဒီပေါ်မှာမကြည့်တာပေါ့။ လူဆိုကြီးရဲ့နိုင်ငံကြီးရဲ့အားလုံးသဘောတူပြီးချက်သွားပြီဆိုတော့အားလုံးကအဆင်ပြေဆုံးမဲ့အရာဖြစ်တယ်
ညီလာခံမှာဆွေးနွေးဖို့လိုအပ်နေတဲ့အချက်တွေကိုတော့အလို့သဘောဆွေးနွေးအဖြစ်ရှာသွားဖို့တက်မတော်နဲ့အစိုးရတိုင်းရင်းသားတွေကြားမှာသဘောတူညီထားတာရှိပါတယ်။လုံခြုံရေးကဏ္ဍပိုင်းကိုလည်းအလို့သဘောဆွေးနွေးအဖြစ်ရှာသွားနိုင်ကြောင်းနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ကလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုလည်းမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အဲ့ဒီလိုတော့ဖြစ်လေရှာလေစိန်ခေါ်မှုမြင်ပါတယ်။မပြတ်တနာဘူး။အလို့သဘောဆွေးနွေးမှုတွေကနေနော်ဒါဆက်ပြီးတော့ဆွေးနွေးနိုင်ရင်လည်းအလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မြင်တယ်။အလုပ်သဘောဆွေးနွေးမှုတွေကနေတစ်ဆင့်အလုပ်သဘောဆွေးနွေးမှုတွေအဖြစ်ကိုကြောင်းလဲနိုင်ဖို့လည်းအလားအလာကောင်းနေရှိနေတယ်လို့မြင်ပါတယ်
။1949 February 12ရက်မှာတိုင်းရင်းသားတွေအားလုံးပါဝင်ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါအနှစ်သာရတွေကိုပြန်လည်ဖော်ဆောင်နိုင်ဖို့ညီလာခံကိုကျင်းပနေရဖြစ်ပါတယ်။ညီလာခံကိုအစိုးရတက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါဝင်သင့်ပါဝင်ထိုက်သူအစုအဖွဲ့စုစုပေါင်းလူ900လောက်တက်ရောက်ကြပါတယ်။
ကိုယ်စားတဲ့စူးစီးတင်ဆက်ပေးထားတာပါအခုတော့စနေညတိုင်းလေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာလူလည်ရေးအတွက်ကြိုးပမ်းရင်းကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ချင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်ဆန်းအထိတ်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုဏ်ပြုသင့်တဲ့လူကိုဂုဏ်ပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်သင့်ပါသလဲ။စူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာစူးနေကြရအောင်ပါရှင်။အမျိုးသားကောင်းဆောင်အဖြစ်ဗိုလ်ချုပ်ဆန်းအထိတ်မဲ့တွေထားရှိတာဟာကန့်ကွက်သင့်တဲ့လုပ်ရည်လို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခံစားချက်တွေကိုလစ်လူရှုရာရောက်နေပါသလား။စူရာတွေကိုသောရရှင်တွေပါဝင်စူးနေကြဖို့ဖိတ်ခေါ်ခြင်းပါတယ်။ပါဝင်စူးနေမင်းမြတ်လူသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကပြုဆိုပါရရှင
်စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်အရသာအစိုးရလက်ထက်သတင်းသမားတွေအပေါ်တရားစွဲဆိုထားတာ24မှုအထိရှိပြီးသတင်းသမားပေါင်း38ဦးလက်ရှိတရားရင်ဆိုင်နေရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကထုတ်ပြောလိုက်ပါတယ်အရသာဆိုရကိုရိုင်းကသတင်းသမားမီဒီယာတွေနဲ့ပတ်သက်ပြီးဖိနှိပ်မှုတွေရှိလာတဲ့အတွက်သတင်းရယူခွင့်နဲ့သတင်းလွတ်လပ်မှုဟာအရင်ကထက်ပိုပြီးအခက်အခဲစိန်ခေါ်မှုတွေရင်ဆိုင်လာရတာဖြစ်တယ်လို့တရားစွဲခံထားရတဲ့သတင်းသမားတွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်
ဟုတ်ပါတယ် NND ဆိုရလက်ထက်သတင်းသမားတွေပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုဥပဒေစစ်တွေးဥပဒေပုံမှနောက်အသေးရဖြတ်မှုပုံမှသတင်းမီဒီယာဥပဒေမတရားအသိပုံမှစတဲ့ပုံမှအမျိုးမျိုးနဲ့တရားစွဲဆိုမှုပေါင်း24မှုအထိရှိနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကဇူလိုင်လ10ရက်နေ့နေစွဲနဲ့စည်ရင်းထုတ်ပြန်လိုက်ပါတယ်အခုလိုအရသာအစိုးရလက်ထက်သတင်းသမားပေါင်း38ဦးအထိတရားရင်ဆိုင်နေကြရတယ်လို့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့ဆောင်ဒါရိုက်တာကိုဆောင်ခါက VOA မြန်မာပိုင်းကိုပြောပါရယ
်ဒီဆွဲပြလက်ထက်မှာဒီတရင်ကောင်ပေါ်မှာတရားစွဲထားတဲ့အမှုက24မှုရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ24မှုမှာတရင်ကမှာအမှုကြီးက38ဦးဟာလက်ရှိမှာတရားရင်ဆိုင်နေရတော့အများဆုံးတုံးတာတော့ဒီဆက်တွေဥပဒေတုံးတာဖြစ်ပြီးတော့လက်ရှိကိုယ်ကလုံးလို့ဆွဲတဲ့မြန်မာနိုင်ငံဆိုရတဲ့ချက်ဥပဒေကိုအဲ့ဒီပုံမှန်ရေးနဲ့လဲဆွဲထားတာရှိတယ်ပေါ့နော
်တတိယသားဖော်ပြမှု66ဂါကြီးနဲ့လက်ရှိတရားရင်ဆိုင်နေရသူမြန်မာနိုင်ငံရဲ့အယ်ဒီတာချုပ်နောက်တရင်သမားတဦးလည်းဖြစ်တဲ့ကိုဆွေဝင်းကတော့အရင်ဆိုရလက်ထက်တွေကထက်စာရင်လက်ရှိ NND ဆိုရလက်ထက်မှာဘာကြောင့်သတင်းသမားတွေဖန်ဆီးမှုများလာရပါသလဲသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့ဖိနှိပ်မှုတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုအခုလိုသုံးသပ်ပြပါတယ
်ဟုတ်တယ်သတင်းလွတ်လပ်ခွင့်နောက်ပြီးတော့ဒီမိုကရေစီစနစ်ရဲ့အခြေခံသဘောတရားဖြစ်တဲ့လွတ်လပ်ခွင့်ပေါ့ liberty ဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံအခုချိန်ဒီခိုင်ပုံမှာအတိမတ်မပြည့်သေးဘူးဆိုတော့အရှင်ကြီးတွေ့ရတယ်နောက်တစ်ခါကျတော့ဒီအမြဲတမ်းဥသိမ်းစီလက်ထက်နဲ့ဒေါအောင်ဆန်းစုကြည်လက်ထက်ကိုအမြဲရှင်ပြောတဲ့အခါဥသိမ်းစီလက်ထက်ဆိုတာတက်နဲ့ဒီအစိုးရအဖွဲ့နဲ့ကပါတဲ့ဖြစ်တဲ့အခုကျတော့အတော်ဆုံးစီလက်ထက်မှာကျတော့ဒီအစိုးရနဲ့တက်နဲ့ကျတော့ဘယ်လိုမျိုးသဘောထားကွဲမှုတွေရှိနိုင်နေဆိုတဲ့ခါကျတော့အဲ့ဒီကွဲမှုတွေကကျွန်တော်တို့မီဒီယာတွေအတွက်လည်းဒါအများကြီးအန္တရာယ်ရှိတဲ့အခြေအနေဆိုတော့ကျွန်တော်တို့တွေ့ရတာဒါတစ်ပိုင်းပေါ့ နောက်တစ်ခုကျတော့ဒီ NLD ဆိုတော့ကုတန်ဟိုကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မှဒီ site လိုက်မတက်လုဆောင်မယ်ဆိုတော့စန္ဒာတွေအာတီကတွေကျွန်တော်ဘာမှသိပြီးတော့ထူးခြားမတွေ့ရဘူ
းအခုလိုသတင်းမီဒီယာသမားတွေအပေါ်မှာပုံမှန်မျိုးမျိုးတွေတက်ပြီးတော့တရားစွဲဆိုမှုများလာတာကတော့သတင်းသမားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်တဲ့သတင်းမီဒီယာဥပဒေကခိုင်ခိုင်မာမာမရှိတာကြောင့်ဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကိုစောင်းခါကပြောပါတယ
်ဥပဒေရအနေချက်ပေါ့နော်မီဒီယာသမားတွေဆိုရင်တို့အကာအကွယ်ပေးရမယ့်သတင်းမီဒီယာဥပဒေရှိရတို့အဲ့သတင်းမီဒီယာဥပဒေဖြင့်တရားစွဲဆိုနိုင်တယ်ဆိုတာမျိုးတော့ပဲပါပြီးတော့ဟိုမှာအခြားဥပဒေနဲ့ဆွဲလဲရတယ်ဆိုတာမျိုးခွင့်ပြုထားတာပေါ့နော်အဲ့တော့မြန်တော်အဖြစ်ဒီလက်ရှိအခြေအနေမှာသတင်းမီဒီယာနဲ့ဥပဒေနဲ့ဆွဲတဲ့ပုံမှန်ရန်နေတယ်ဒီကျွန်တော်သတင်းသမားတွေကိုထောင်ထဲကိုနှိမ့်ရှေ့ကြာကြီးထည့်လို့ရနိုင်တယ်ပုံမှန်ကိုပဲအစိုးရတွေကျွန်တော်ပြောတဲ့တက်မတော်ကဒီပုံစံပဲတုံးလာတာကိုကျွန်တော်တွေ့ရတယ
်အခုလိုမျိုးသတင်းသမားတွေအပေါ်ဖိနှိပ်မှုတွေနောက်အစိုးရနဲ့သတင်းသမားတွေကြားထိတ်တိုက်ဖြစ်မှုတွေပိုပြီးတော့များလာနေတဲ့အပေါ်မှာတော့မြန်မာနောင်ရဲ့အက်ဒီတာချုပ်ကိုဆွေဝင်းကအခုလိုသုံးသပ်ပါတယ
်ဒါကတော့အစိုးရအဖွဲ့လုံးရဲ့နော်ဆိုတော့ခေါင်းဆောင်တွေရဲ့စန္ဒနဲ့ပဲ policy နဲ့ပဲတွက်ဆိုင်မယ်လို့ထင်တယ
်။ဟုတ်
ခါကြတော့ဗျာဒီကြံကြားရေးဝန်ကြီးတို့ဘာလို့ဆိုလို့ရှိရင်လည်းဟိုစာပေသမားမီဒီယာသမားဆိုပြီးတော့အများသူကသိတာ။ဒါပေမဲ့ကျွန်တော်တို့ဒီနယ်ပယ်မှာဆိုလို့ရှိရင်သတင်းနယ်ပယ်ပေါ့ဒီစာရေးဆရာဥပဒေဆိုလို့ရှိရင်သူကသူစာကောင်းဗီကောင်းတွေရေးတယ်။ဒါပေမဲ့တကယ်တကယ်သတင်းလောကမှာသူတို့တွေကကျွန်တော်အဲ့လောက်ထိကျွန်တော်ဖြတ်တန်းခဲ့ရကျွန်တော်မထင်ဘူးလေ။သတင်းသမားတွေရဲ့အခက်ခဲတွေစင်ခုံမှုတွေကဘယ်လောက်ထိအရေးကြီးတာလို့ဆိုတော့ဟိုပြည့်ပြည့်ပြင်းနားလည်မယ်လို့ကျွန်တော်တို့မထင်ပါဘူးခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကပဲ writer သတင်းတော်နှစ်ဦးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုဖို့တရားရုံးကနေအမိန့်ချမှတ်လိုက်တာအပါအဝင်သတင်းသမားတွေကိုပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေတာတည်ရယူနေတဲ့သတင်းသမားတွေကိုရန်လိုတိုက်ခိုက်မှုတွေရှိလာတဲ့အပေါ်အရသာဆိုရလက်ထက်မြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းရယူခွင့်တွေအတွက်စိုးရိမ်စရာအနေအထားဖြစ်လာနေတဲ့ဆိုပြီးတော့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့သတင်းမီဒီယာအရေးလှုပ်ရှားနေတဲ့အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါVOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့12392382555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။မြောက်တလန်တိတ်စာချုပ်ဖွဲ့ NATO ပေါ်ဝင်နေတဲ့ကာကွယ်ရေးသုံးစီတိုးမြင့်မဲ့ခရီးစကားရရှိခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝင်ထုတ်ဝင်မှုကိုအမေရိကန်ကအများဆုံးထမ်းနေရတယ်ဆိုပြီးသမ္မတကတောက်လျှောက်ဝေဖန်ပြောဆိုခဲ့ပြီးနောက်မှာပဲဘယ်ဂျင်နိုင်ငံဘရပ်ဆဲမြို့က NATO နှစ်ပတ်လည်တည်တည်ညီလာခဲ့ဒီနေ့အဆုံးသတ်ချိန်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။သွင်းကုန်ကတုံးမြင့်ကောက်ကံမှုတွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲအရှိန်မြင့်လာနေတဲ့ပေါ်ဆွေးနွေးညီနိုင်မှုအမေရိကန်နဲ့ဆက်သွယ်ပြောဆိုနေတာတွေရှိတဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့အနိုင်ကျင့်တဲ့စီးပွားရေးမူဝါဒတွေဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကဆွဆွဲပြီးတုံ့ပြန်အရေးယူတဲ့အနေနဲ့ဩဂုတ်လကောင်ကစလို့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခုနှစ်တိုးကောက်ဖို့အမေရိကန်ကအင်္ဂါနေ့ကပဲကြေညာထားတာပါ။အမေရိကန်ပြည်သူစစ်သားစစ်ဆေးပြု FAN ကသမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ဖိလိုက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးနေတဲ့ Outlook Company နဲ့ရရှိမှာဒီနေ့ FAN ရရှိသူထွက်ဆိုဖို့ရှိနေပါတယ်။သမ္မတထရန့်နိုင်ရခဲ့တဲ့2016သမ္မတယူကော့ပွဲမှာရုရှားရဲ့စစ်ပွဲခွဲမှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးအတွက်အခုစစ်ဆေးခံမဲ့ FAN ရရှိကပြီးခဲ့တဲ့နှစ်ဒီအလုပ်လုပ်ပေးခဲ့သူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ကအဓိကစစ်ကန်တစ်ခုကိုတာလီဘန်တပုံတွေစီးနင်းတက်ခတ်ရာကစစ်သား30ထက်မနည်းတစ်ဆိုပြီး18ယောက်တရားရသွားပါတယ်။တခါပြင်းနဲ့ကွမ်ဂျာကာခဲကအယုံတက်ချိန်မတန်ခင်ရုတ်တရက်စီးနင်းတက်ခတ်မှုတွေထိခိုက်သေးဆုံးမှုကိုအစိုးရတာဝန်ရှိသူတွေကလည်းအတည်ပြုခဲ့ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကပက်ထရစ်ထီယာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Judo ကဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this